မနေ့အင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာကုလသမဂ္ဂနိုင်ငံရေးရာဒုတိယအကြီးအကဲမီလိုဆာဗာဂျန်ရှာနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီတို့အစီအခံတင်ပြမှုနဲ့ပတ်သက်လို့အသေးစိတ်ကိုဆက်ပြီးနားဆင်ပါရှင့်ရခိုင်ပြည်နယ်ပြည်ထနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းရမှာကိုဖီယာနဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့လက်တွေ့လိုက်နာအကောင့်ထဲပေါ်ဖို့ကုလသမဂ္ဂနိုင်ငံရေးရာဒုတိယအကြီးအကဲမီလိုဆာဗာဂျန်ရှာကအခုလိုတိုက်တွန်းသွားပါတယ
်။ As suggested by the final report of the Rakhine Advisory Commission
ရခိုင်ပြည်နယ်ကော်မရှင်ရဲ့တိုက်တွန်းချက်များအရရခိုင်နဲ့ရိုဟင်ဂျာလူ့အဖွဲ့အစည်းညှက်ကြားမှာစိစက်ညှိနှိုင်းမှုဆွေးနွေးနိုင်မဲ့အခြေအနေဖန်တီးပေးဖို့တိခဏနားလည်မှုတိုးပြီးတော့အခြေခံလူခွင့်ရေးလေးစားလိုက်နာဖို့နိုင်ငံတကာစံနှုန်းတွေအရနိုင်ငံသားဖြစ်ခွင့်ဆောင်ရွက်ပေးဖို့မြန်မာအစိုးရအနေနဲ့ဦးစီးဆောင်ရွက်ဖို့တိုက်တွန်းပါတယ်ပြည်ပခန့်ဖြစ်ရတဲ့အခြေခံအကြောင်းရင်းတွေကိုဖြည့်ရှင်းပေးဖို့ကရရှိခံပြီးတော့စစ်မှန်တဲ့အခြေအနေကိုရှာဖွေနိုင်ရေးပဲဖြစ်ပါတယ်ရိုဟင်ဂျာတွေနိုင်ငံမဲ့ဖြစ်နေတာကအဓိကပြဿနာလို့ကုလသမဂ္ဂကဒီဇိုင်းမမပြောခဲ့တာဖြစ်ပြီးဒီပြဿနာကိုမဖြစ်မနေဖြေရှင်းရမှာလည်းဖြစ်ပါတယ်
။ဒါ့အပြင်ကချင်နဲ့ရှမ်းပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်လူသားချင်းစာနာမှုအခြေအနေကိုကုလသမဂ္ဂဘက်ကစိုးရိမ်မကင်းဖြစ်မိကြောင်းလည်းသူကအခုလိုပြောပါတယ
်။ We are concerned that fighting in Kachin and Northern Shan states has escalated in recent months.
ကချင်နဲ့ရှမ်းပြည်မြောက်ဘက်မှာတိုက်ပွဲတွေဟာမကြသေးမီကတိုးပြီးတော့ဖြစ်ခဲ့တာကိုစိုးရိမ်မကင်းဖြစ်ပါတယ်။အဲ့ဒီတိုက်ခိုင်မှုတွေကြောင့်ငင်းငင်းရေးစစ်စက်ညှိနှိုင်းမှုတွေပေါ်အမှောင်ရိပ်ကျစေပြီးတော့လူခွေရင်းနဲ့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်မကင်းဖြစ်မှုဟာတိုးစေခဲ့ပါတယ်။ကချင်ပြည်နယ်တနိုင်းမှာရက်သားတွေတပ်ဖြတ်ခံရတာ၊ဒဏ်ရာတာတွေအပြင်တခြားရက်သား9000လောက်တိုက်ပွဲဖြစ်တဲ့နေရာမှာပိတ်မိနေကြပါတယ်
။မကြသေးခင်ကထုတ်ပြန်လိုက်တဲ့ Writer သတင်းဌာနရဲ့ရခိုင်ပြည်နယ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုသတင်းအစီရင်ခံစာပါအချက်တွေကိုကုလသမဂ္ဂအနေနဲ့အထူးစိုးရိမ်မကင်းဖြစ်မိတယ်လို့ဒီအစီရင်ခံစာကိုရေးသားတဲ့ writer သတင်းတောက်နှစ်ဦးဖမ်းဆီးခံထားရတာကိုအမြန်ဆုံးပြန်လွှတ်ပေးဖို့ Mr. Jancha ကအခုလိုမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ
်။ Reuters has now published the story these journalists were working on.
ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောခရိုင်အင်းနေရွာမှာရိုညာဆယ်ဦးအသက်ခံရမှုအကြောင်းဟာတိတ်ကို၆ချားစရာဖြစ်ပါတယ်။ AP ကလည်းဘူးဒီတောင်မှာလူ၅ဦးအစုလိုက်အပြုံလိုက်အသက်ခံခဲ့ရတာကိုသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းတွေနဲ့တခြားစိုးရိမ်ပေါ်ရာလူခွင့်ရေးချိုးဖောက်မှုပြုနေတာဟာကုလသမဂ္ဂရဲ့အာရုံစိုက်မှုအရေးယူဆောင်ရွက်မှုပြုလုပ်ဖို့လိုအပ်နေပြီးဒါမှလည်းရေရှည်ခံတဲ့ညီညာရေးရရှိမှာဖြစ်ပါတယ်။
ဒါအပြင်လုံခြုံရေးကောင်စီအစည်းအဝေးမှာဂျော်ဒန်နိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီက Skype ဗီဒီယိုကနေတဆင့်ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုဓာတ်ရိုက်တင်ပြဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံဘက်ဒုက္ခသည်တွေလုံခြုံစိတ်ချစွာပြန်နိုင်ရေးအဓိကအရေးကြီးဆုံးအချက်ကတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးငကိုအတိုင်းပြန်ဖြစ်လာစေဖို့ဖြစ်ကြောင်းဖီလီပိုဂရန်ဒီကအကြံပြုပြောဆိုခဲ့ပါတယ
်။ But the causes of this crisis originate in Myanmar.
အခုဖြစ်နေတဲ့တဏ္ဍာရဲ့အစမူရင်းစင်းမြစ်ကမြန်မာနိုင်ငံတည်းကဖြစ်ပါတယ်။အဲ့ဒီအတွက်အဖြေရှာရမှာစစ်မှန်ပြီးမှန်ကန်တဲ့လှုပ်ဆောင်မှုတွေနဲ့စတင်ရမှာပါ။ဒီလိုဆောင်ရွက်ဖို့အတွက်အဓိကအရေးကြီးဆုံးကတော့နေရရင်းပြောင်းမဲ့ဒုက္ခသည်တွေရဲ့အခွင့်အရေးတွေဖြစ်တဲ့ဆန္ဒအလျောက်ပြောင်းဖို့လုံခြုံမှုရှိဖို့ဂုဏ်သိက္ခာရှိဖို့စတဲ့အခြေအနေတွေအပါအဝင်သူတို့ရဲ့အခွင့်အရေးတွေကိုငကိုမူလအတိုင်းပြန်ရရှိစေဖို့ဖြစ်ပါတယ်။
မြန်မာနိုင်ငံကသူတို့နေရရင်မှာနှစ်ပေါင်းများစွာကြာမြင့်လာတဲ့ပြင်းထန်တဲ့ဖိနှိပ်မှုတွေခွဲခြားဆက်ဆံမှုတွေရဲ့နောက်ဆက်တွဲဖြစ်လာတဲ့အကြမ်းဖက်မှုကြောင့်ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးလောက်ဟာအချိန်တိုအတွင်းမြ мян ဆန်ဆန်နဲ့ဝယုံသုံးကားထွက်ပြေးလာကြတာဖြစ်ကြောင်းသူကဆိုပါတယ်။အခု6လကြာမြင့်လာတဲ့အချိန်မှာဒုက္ခသည်တွေထွက်ပြေးလာနှုန်းဟာတဖြည်းဖြည်းလျော့ကျလာပေမဲ့လည်းဆက်ပြေးရှိနေတော့မယ်လို့လုံခြုံရေးကောင်စီကမစ္စတာဂရန်ဒီကတင်ပြခဲ့တဲ့အပြင်ဒုက္ခသည်တွေဆန္ဒအလျောက်ဌာနေပြန်ရေးမှလည်းမြန်မာဘက်ကအခြေအနေတွေဟာအစင်သစ်ဖြစ်မနေဘူးလို့သူကအခုလိုသတိပေးပြောကြားခဲ့ပါတယ
်။ The causes of their flight have not been addressed.
သူတို့ထွက်ပြေးထွက်ရှောင်တဲ့အကြောင်းရင်းတွေကိုအခုချိန်ထိဖြေရှင်းပေးနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ဆယ်စုနှစ်တည်းကဖြစ်လာခဲ့တဲ့ခွဲခြားဆက်ဆံမှုနဲ့သူတို့ရဲ့နိုင်ငံသားဖြစ်ခွင့်မပြုတဲ့အခြေခံအကြောင်းရင်းဖြစ်တဲ့အခွင့်အရေးတွေညှင်းပယ်ခံရမှုစတဲ့အချက်တွေကိုထိထိရောက်ရောက်တိုးတက်မှုရှိအောင်ဖြေရှင်းဆောင်ရွက်ပေးတာမျိုးကျွန်တော်တို့မတွေ့မြင်ရသေးပါဘူး။
မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးစီဝေးပွဲကိုတော့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကူဝိတ်နိုင်ငံတန်အမတ်ကြီးမန်ဆိုအယ်အိုတဘီကကမကဋ္ဌပြုလုပ်ခဲ့တာပါ။